ဒီအပိုင်းစိတ်ဝင်စားစရာတစ်ခုကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုဝင်ဘာလ23ရက်နေ့ကသတင်းမီဒီယာကောင်စီဝင်တွေနဲ့တွေ့ဆုံတဲ့ပွဲမှာပြောဆိုချက်တွေနဲ့ပတ်သက်ပြီးဝေဖန်တန်ညံခဲ့တဲ့သတင်းဖြစ်ပါရခင်ဗျာဒေါက်တာဆန်းစုကြည်ကသတင်းဆိုတာပါလဲနိုင်ငံမှာလှုပ်ရှားနေတဲ့မီဒီယာအဖွဲ့အစည်းတွေမှန်မှန်ကန်ကန်အဆင့်မြင့်မြင့်လုပ်နိုင်ဖို့သတင်းမီဒီယာကောင်စီမှတာဝန်ရှိတယ်ကမ္ဘာတစ်ခုလုံးမှာမီဒီယာရဲ့ဩဇာလွှမ်းမိုးမှုသိကြီးပါတယ်ခုခေတ်မှာသတင်းဌာနတွေရဲ့ဩဇာနဲ့ဆိုရှယ်မီဒီယာတွေရဲ့ဩဇာပြိုင်နေတယ်။အရေးကြီးတာကဆိုရှယ်မီဒီယာဖြစ်ဖြစ်၊တာမန်မီဒီယာဖြစ်ဖြစ်ကဘာကြီးကိုဘယ်လိုအကျိုးပြုနေသလဲဆိုတာပဲ။စသဖြင့်ပြောကြခဲ့ပြီးနောက်ဆုံးမှာသတင်းမှားတွေအနေနဲ့သတင်းမီဒီယာဆိုတာကိုဘယ်လိုမြင်သလဲသူသိကျင်တယ်လို့ပြောသွားပါတယ်။ဒါအပြင်အဲ့ဒီညကစကားဝိုင်းမှာမီဒီယာတွေရင်းနှီးငွေဘယ်ကရသလဲဆိုတဲ့အချက်ကိုသတင်းပြည်ပိုင်ခွင့်ဥပဒေမှာထည့်သွင်းဖို့ပြောသွားတယ်လို့လဲကြားပါရခင်ဗျာအဲ့ဒီပြောစကားတွေကို Facebook လူမှုမီဒီယာပေါ်မှာဝေဖန်ချက်အတော်ထွက်ပါတယ်ဒေါက်တာဆန်းစုကြည်ဟာမီဒီယာကိုအမြင်ဆောင်နေတယ်မီဒီယာဆိုတာကိုနားမလည်သေးဘူးစသဖြင့်ရေးကြပါတယ်မြမသတင်းသမ္မကကိုတီထောင်ခဲ့သူတဦးဖြစ်တဲ့ဇာယစရာဒေါင်းညိုခေါ်ကိုမောင်မောင်မြင့်ထံကကွဲလွဲတဲ့အမြင်ကိုအခုလိုကြားပါရခင်ဗျာ
ဒီသတင်းမီဒီယာကောင်စီဟာကျွန်တော်တို့သတင်းသမားတွေအတွက်အင်မတန်အရေးကြီးပါတယ်။ကိုယ့်ရဲ့သတင်းသမားတွေဟာသတင်းကျင့်ဝတ်အတိုင်းလိုက်နာပြီးတော့သတင်းသမားရဲ့တာဝန်ကိုထမ်းဆောင်မှုရှိမရှိဆိုတာရယ်။ထမ်းဆောင်မှုမရှိလို့ရှိရင်လည်းထမ်းဆောင်အောင်စီရင်စီကံနဲ့အညီစူးစမ်းပေးရမယ်ဆိုတာဟာဒါတစ်ခု။ဒုတိယတစ်ခုကဘာလဲဆိုလို့ရှိရင်ဒီသတင်းမီဒီယာသမားတွေရဲ့အခွင့်အရေးချိုးဖောက်ခံရတယ်ဆိုလို့ရှိရင်သတင်းသမားတွေဘက်ကနေရက်တည်ပြီးတော့ကျွန်တော်ဖြစ်နိုင်လို့ရှိရင်ဒီနိုင်ငံတကာသတင်းမီဒီယာကောင်စီတွေနဲ့ပါဆက်နွယ်ပြီးတော့ကိုယ့်သတင်းသမားတွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ရမယ်။တချိန်နှမတတိယတစ်ခုရှိပါသေးတယ်။အကယ်၍များဒီအစိုးရဖွဲ့စည်းတွေနဲ့သတင်းမီဒီယာသမားတွေနဲ့ကြားထဲမှာပြဿနာတစ်စုံတစ်ရာရှိခဲ့တယ်ဆိုလို့ရှိရင်သတင်းမီဒီယာကောင်စီကကြားဝင်ပြီးတော့ညှိနှိုင်းပေးတဲ့တာဝန်။အခုတော်စုပြောတဲ့ဟာကိုနားထောင်ကြည့်ရတဲ့အခါမှာဒီသူပြောတာဒီစောစောကပြောတဲ့သတင်းမီဒီယာကောင်စီရဲ့တာဝန်နဲ့ဒီဘာမှမတွေးဖြစ်ပါဘူး။နောက်တစ်ခုကအခုလောလောဆယ်လူပြောများနေတဲ့ချက်ပေါ့နော်။သတင်းမီဒီယာရဲ့ထောက်ပံ့ငွေတွေဘယ်ရလာတယ်လဲဆိုတဲ့ကိစ္စ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းသမားတော်တော်များများတိတ်မကြိုက်ကြတဲ့သဘောမျိုးပေါ့နော်မီဒီယာလောကအောင်များချုပ်ချယ်သလားပေါ့အဲပြောရရင်ကျွန်တော်တို့ကြားပါတယ်သို့တော့ဒီအရှေ့ဥရောပနိုင်ငံတွေဒီကွန်မြူနတီစနစ်အောက်ကနေလွတ်သွားတဲ့အချိန်အဲ့ဒီအစပိုင်းမှာဒီအရင်အာဏာရှိတဲ့လူတွေကဘယ်လိုလုပ်လဲဆိုတော့သူတို့မှရှိတဲ့ပတ်စံတွေနဲ့မီဒီယာတွေကိုသူတို့ကတီထောင်နေနော်မီဒီယာသမားတွေကိုသူတို့ကဝယ်ယူတယ်မီဒီယာကိုသူတို့နီးသူတို့ဟာနဲ့သူတို့ထိန်းချုပ်တယ်ထိန်းချုပ်တော့ဒီကွန်မြူနတီအောက်ကနေလွတ်သွားပြီမဲ့လို့တပါတီစနစ်ရဲ့အာဖို့တွေကကြံနေတယ်ဆိုတော့အဲ့ဒီပတ်စံတွေကဘယ်ရလာလဲဆိုတော့အရင်အာဏာရှင်အတိုင်းဝိုင်းရနေပြီးတော့ထောက်ပံ့တယ်ဆိုတော့အဲ့လိုမျိုးတွေရှိတယ်အဲ့တော့ဒီမီဒီယာသမားတွေနည်းနည်းကအဲ့ဒီငွေတွေကိုဘယ်သူကပံ့ပိုးပါလဲဆိုတော့ဒါကျွန်တော်မြင်ရတော့ရဲရဲကြီးကျွန်တော်တို့ညင်ညာရဲရဆိုတော့အဲ့ဒီကိစ္စကိုတော့သူပြောသွားတဲ့အချက်ကလည်းတကယ်တမ်းပြောမယ်ဆိုရင်မီဒီယာလောကကိုတန့်စင်စေခြင်းလို့သူပြောတာဖြစ်တယ
်ဇာယဆီယာမမြက်ရဲ့အမြင်ကိုလည်းနားဆင်ပ
ါဆိုရှယ်မီဒီယာဆိုတာကပလက်ဖောင်းတစ်ခုကမီဒီယာတွေအားလုံးလာနိုင်တဲ့ပလက်ဖောင်းတစ်ခုသူကဒီ platform ဖြစ်တယ်လို့ဒီတယောက်ချင်းတွေကိုယ်ပိုင်မီဒီယာတွေလည်းသူကဖန်ပြီးပြရအောင်ပြီးတော့ပြဿနာပါလဲကျတော့သတင်းမီဒီယာနဲ့မကတော့လူတို့ကိုယ်၌ကလည်းကိုယ်တိုင်ကြီးရဲ့သတင်းတွေသတင်းဓာတ်ပုံတွေဗီဒီယိုတွေဖန်ပြနိုင်ကြပြီဒီမီဒီယာတိုင်းမှာ citizen journalist တွေရှိပြီးတော့သူကသတင်းမီဒီယာတွေအများသတင်းဦးတွေပြီးတော့အဲ့ဒီဟာတွေကိုဒီ professional media တမားတွေကအများပြိုင်နေရမီဒီယာ paradigm ကပြောင်းသွားပြီဆိုတော့ခါကျတော့အရင်တော့လည်းဘောင်းဝင်မသွားတော့ဘဲနဲ့အချင်းနဲ့တကြီးအခုံးတိုက်သွားတဲ့ဒီဖက်တော်ရေးပုံစံဖြစ်လာဆိုတော့ပြန်ဆိုင်မှုရရှိရတယ်။အဲ့ဒါဗာမြန်မာတွေ
ဆ ्याम မြတ်ကဒေါက်ဆန်းစုကြည်ဟာမီဒီယာတွေရဲ့တာဝန်ခံမှုနဲ့တာဝန်ယူမှုတွေကိုမေးခွန်းထုတ်သွားတာပဲလို့လည်းပြောပါတယ်။သတင်းစာဆရာအက်ဒီတာတဦးဖြစ်တဲ့ဦးသိန်းကလည်းဒေါက်ဆန်းစုကြည်ရဲ့ဖြတ်သန်းမှုတွေကသူဟာသတင်းသမားတွေကိုတံပိုးထားသူဖြစ်တယ်ဆိုတာထင်ရှားနေတယ်လို့ကောက်ချက်ဆွဲပါတယ်။
ဒီကနေ့ကမှဆိုတော့စပီယိုရန်အဓိကတယ်လိုက်စားတယ်1968နဲ့အတူဒီနိုင်ငံအစီတိုင်းအာဖရိကလေးလာကြီးဌာနဆိုတော့အဲ့ဒီမှာဆိုတော့နိုင်ငံရေးသိက္ခာမှာစေတနာလက်ထောက်လုပ်ခဲ့ဘူးလေ85 86တုန်းကလည်းဂျပန်ဒီတိုကျိုမှာအစ်စ်တော်အစားဆိုင်ရာလေးလာကြီးဌာနဆိုတော့အဲ့ဒီမှာလည်းဆိုတော့သွားပြီးတော့စေတနာလုပ်ခဲ့ကြည့်လေဆရာနောက်တစ်ခုကမြန်မာနိုင်ငံကိုပြန်မလာခင်ပေါ့နော်ဂျန်နန်တက်ကတူအရှိတန်းနဲ့အာဖရိကလေးလာရေးဌာနဆိုအဲ့ဒီမှာသူကပါရဂူပွဲပေါ်ကျပွဲလွန်တဲ့စာတမ်းပြင်ပြီးလေဒီနေ့စာတမ်းက1920 1945အတွင်ထုတ်ဝေခဲ့သောတာနေကြီးများသည်မြမလက်လိုက်ကြီးကိုအထောက်အကူပြုခဲ့ပုံဆိုပြီးတော့အဲ့လိုနာမည်ပေးထားတယ်ဆရာကပွဲလွန်စာတမ်းပေါ့ဒီပွဲလွန်စာတမ်းကိုတင်တဲ့အတွက်လေဒီ1988မှာအဲ့ဒီလန်ဒန်တက်ရက်တူကနေပြီးတော့
ကျွန်တော်များဒီကဘာလို့ဝဲယူကိုထိုက်တန်ပြီးဆိုပြီးတော့တတ်မှတ်ခံရတယ်။တစ်ဆက်ထဲမှာပဲဒေါအောင်စန်းစုကြည်ကရိုးရိုးတတ်တတ်ပြောသွားတာကိုလူတချို့ကောက်ချက်မှားနေတယ်လို့ဦးသိန်းအေးကဝေဖန်ပါတယ်ခင်ဗျာ။ကိုမောင်မောင်မြင့်ကလည်းဒီနေ့မြန်မာပြည်ရဲ့အခြေအနေပေါင်းစုံကမိုးရက်လေတဲ့ရောက်နေချိန်မှာဝေဖန်ရေးတမားတွေရဲ့တာဝန်သိကြည့်ပါတယ်လို့ပြောခဲ့ပါတယ်။
ဒီတရင်တပိုင်းတစားကိုသူများဒီကိုလိုချင်တဲ့အချက်ကိုကောက်နှုတ်ပြီးတော့ရေးလိုက်တာကိုကြည့်ပြီးတော့ဝေဖန်မဲ့အစားကိုဒီတော်စုရဲ့မိန်ကုန်းတစ်ခုလုံးကိုနားထောင်ပြီးတော့ဒါမှမဟုတ်လဲဖတ်ပြီးမှဝေဖန်မှုသင်တယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ဒေါ်စုကိုနိုင်ကလည်းပဲမီဒီယာရဲ့အကျိုးကျေးဇူးကိုသူသိတယ်။အဲဗမာပြည်စစ်အစိုးရလက်အောက်မှာရှိနေတဲ့အချိန်ကမီဒီယာကိုကျွန်တော level the range at the Gonos Zombiroma, Coco Rai Nale Pigamara, with Panacom Elegant Timare.
A two judge at the Cugaro, Dickes and a Patabi, Dong Sansuji Bo, so me, Wivanduri, Samari Alma, Luruga, Pimitana, Winyo Gangway, Yita Taradigu, Miare Chepabe. Social media ha, Luruia in a Piela Nirawu, Tama, Tinshazi, Chepare. General Boa, General Rukova, assisting with Digani Dima, Yanabiazi. May sweet in a general, Shepama, Yanson, Jima Dede. Alome, Boa Motoka, Twiriga, Lumia, Nayawazi, Kamia.